အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာပထမဆုံးနိုင်ငံတော်ဧည့်သည်အဖြစ်နဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ရောက်ရှိနေပါတယ်။အခုအတန်လှည့်နေချိန်မှာတော့ပြင်သစ်သမ္မတနဲ့သမ္မတကတော်တို့ကိုအမေရိကန်သမ္မတနဲ့သမ္မတကတော်တို့ကဒီဗာဂျီးနီးယားပြည်နယ်မှာရှိတဲ့ Mount Vernon အိမ်တော်မှာတည်ထောင်ရစာနဲ့တည်ခင်းအပ်ခံနေပါတယ်။ပြင်သစ်သမ္မတမက်ခရွန်ရဲ့၃ရက်ကြာအမေရိကန်ခီးစဉ်အတွင်းမှာသမ္မတထရမ့်နဲ့ဆွေးနွေးမှုအပါအဝင်အမေရိကန်လွှတ်တော်မှာအင်္ဂလိပ်ဘာသာနဲ့မိန့်ခွန်းပြောကြားမယ့်အစီအစဉ်တွေပါဝင်ပါတယ်။အပြည့်အစုံကိုဆက်ပြီးတော့တင်ပြပါမယ်။ပြီးခဲ့တဲ့နှစ်ပြင်သစ်အမျိုးသားနေ့ Bastille Day အခမ်းအနားကိုနိုင်ငံတော်ဧည့်သည်ဖြစ်တက်ရောက်ခဲ့တဲ့ American သမ္မတ Donald Trump ရဲ့ဖိတ်ကြားချက်နဲ့ပြင်သစ်သမ္မတ Emmanuel Macron ဟာ American ပြည်ထောင်စုရဲ့နိုင်ငံတော်ဧည့်သည်ဖြစ်တဲ့ဒီနေ့လာနေတော့က Washington မြို့တော်ကိုရောက်လာပါတယ်။သမ္မတ Trump လက်ထက်မှာပထမဆုံးနိုင်ငံတော်ဧည့်သည်ဖြစ်တဲ့သမ္မတ Macron လာရောက်တာလည်းဖြစ်ပါတယ်။ဒီခီးစဉ်ဟာအရေးကြီးတဲ့ခီးစဉ်ဖြစ်တယ်လို့ American ပြည်ထောင်စုကိုရက်ရောက်ချင်းမှပြင်သစ်သမ္မတကအခုလိုပြောကြားခဲ့ပါတယ်
။ This state visit is very important for our people.And very important for us.
ဒီနိုင်ငံတော်ခီးစဉ်ဟာကျွန်တော်တို့ပြည်သူတွေနဲ့ကျွန်တော်တို့အတွက်အင်တာမအရေးကြီးတဲ့ခီးစဉ်ဖြစ်ပါတယ်။သမ္မတ Trump နဲ့ဒီညနေ Mount Vernon မှာရောမနေ့ပြန်အင်မြူရောမှာပါဆွေးနွေးနိုင်ခွင့်ရမှာပါ။ဒီခီးစဉ်တွင်နှစ်နိုင်ငံနဲ့ဆိုင်တဲ့ကိစ္စတွေပြင်နိုင်ငံတကာနဲ့ဆိုင်တဲ့လုံခြုံရေး၊ကုန်သွယ်ရေးနဲ့တခြားအရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဗုဒ္ဓဘူးနေ့ကျရင်တော့လွှတ်တော်မှာကျွန်တော်မိန့်ခွန်းပြောဖို့ရှိပါတယ်။
ပြင်သစ်သမ္မတနဲ့သမ္မတကတော် Bridget Macron တို့ကိုသမ္မတ Trump နဲ့သမ္မတကတော် Melania Trump တို့က Virginia ပြည်နယ်ထဲမှာရှိတဲ့သမ္မတဟောင်း George Washington ရဲ့အိမ်ဖြစ်တဲ့ Mount Vernon အိမ်တော်မှာတည်ထောင်ရစာနဲ့တင်းနယ်လာနေညမှာတည်ခင်းအပ်ခံပါတယ်။သမ္မတ Trump နဲ့သမ္မတ Macron တို့တရားဝင်တွေ့ဆုံဆွေးနွေးမှုကတော့အင်္ဂါနေ့မနေ့ပိုင်းကျမှအင်ပြူတော်မှာလုပ်မှာဖြစ်ပါတယ်။ခေါင်းဆောင်နှစ်ယောက်ဆွေးနွေးကြတဲ့အခါမှာ Iran Nuclear သဘောတူညီမှုကနေ American နှုတ်ထွက်မသွားဖို့ပြင်သစ်သမ္မတ Macron ကသမ္မတ Trump ကိုတိုက်တွန်းလိုက်မယ်လို့မျှော်လင့်ရပါတယ်။ American, ပြင်သစ် Britain, Germany, Russia, တရုတ်နဲ့ Iran တို့ကြားမှာ2015ခုနှစ်ကလက်မှတ်ထိုးထားတဲ့ JCPOA သဘောတူစာချုပ်ဟာညံပြင်းတဲ့စာချုပ်ဖြစ်တယ်လို့ဆိုပြီးနှုတ်ထွက်မယ်လို့သမ္မတ Trump ကအမြဲပြောနေတာပါ။ Iran Nuclear အစီအစဉ်ကိုကန့်သတ်ထိန်းချုပ်မယ်ဆိုရင်အပြန်အလှန်အဖြစ် Iran အပေါ်အရေးယူပိတ်ဆို့မှုတွေဖယ်ရှားပေးမယ်လို့သဘောတူထားတဲ့ဒီစာချုပ်ကိုပြင်သစ်နိုင်ငံကဘာကြောင့်အလေးထားနေသလဲဆိုတာကို Hudson Institute ကပြင်သစ်ရေးရာကျွမ်းကျင်သူ Ben Haddad ကအခုလိုသုံးသပ်ပါတယ်။
It's important because the French, like the German and British diplomacy, have invested a lot of effort into the negotiations.
ဒီစာချုပ်မှာအမေရိကန်တို့ပါမလာခင်တနှစ်လောက်ကလေးကစာချုပ်ထဲမှာထည့်သွင်းတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဖြစ်ချာရေးကိစ္စတွေကိုပြင်သစ်အပါအဝင်ဗြိတိန်၊ဂျာမနီတို့ကအများကြီးအားထုတ်ညှိနှိုင်းခဲ့တာဖြစ်လို့သူတို့အတွက်အရေးကြီးပါတယ်။ Fox သတင်းဌာနနဲ့မေးမြန်းခန်းမှာသမ္မတ Macron ပြောခဲ့တယ်လို့ပါပဲ။သူတို့အတွက်ဒီစာချုပ်ကလွဲလို့တခြားနည်းလမ်းမရှိပါဘူး။ဒီစာချုပ်ကအလုံးစုံကောင်းမွန်နေတာမဟုတ်ပေမဲ့ပိုးကောင်းအောင်လုပ်နိုင်တဲ့နည်းလမ်းတွေရှိတယ်လို့ပြောခဲ့ပါတယ်
။သမ္မတဘရက်အိုဘားမားလက်ထက်ကလက်မှတ်ထိုးထားတဲ့အီရန်သဘောတူစာချုပ်ကနေသူသမ္မတဖြစ်လာခဲ့ရင်နှုတ်ထွက်မယ်လို့ဒေါ်နယ်ထရမ့်ကရွေးကောက်ပွဲမဲဆွဲစည်းရုံးထဲကခတိပေးလာခဲ့တာဖြစ်ပါတယ်။အီရန်သဘောတူစာချုပ်တွေကဟာကွက်တွေကိုမေလ12ရက်နေ့အောင်ဆုံးထားပြီးတော့ပြင်သစ်ဂျာမနီဗြိတိန်တို့ကမပြင်ဆင်နိုင်ဘူးဆိုရင်ဒီစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတထရမ့်ကသတ်မှတ်ရပေးထားပါတယ်။ပြင်ဆင်နိုင်ဖို့ဘလောက်လွယ်ကူနိုင်မှာပါလဲ။
What many of its critics, both in Europe and the United States, said that maybe it was too eager to get to a deal. Maybe sent a message that it was ready to give in.
ဒီသဘောတူညီမှုရောက်ဖို့တိတ်ဆန္ဒဆောလုံးခဲ့ကြတယ်။အီရန်ကိုအလျော့ပေးတာများလို့နဲ့ဟာကွက်တွေအများကြီးရှိတယ်လို့အမေရိကန်နဲ့ဥရောပကဝေဖန်သူတော်တော်များများကပြောကြပါတယ်။ဒါပေမဲ့ဒီစာချုပ်မှာသဘောတူလက်မှတ်ထိုးပြီးသွားပြီဆိုတော့ပြန်ညှိနှိုင်းလို့ရအောင်အီရန်ကိုပြောဖို့ကခက်နေပါတယ်။တခြားစာချုပ်ထဲမှာပါသူတွေကိုလည်းညှိနှိုင်းရေးစပွဲစီပြန်လာအောင်လုပ်ဖို့မလွယ်ပါဘူး။ဒီချက်ကို Trump နားဝင်အောင် Macron ကရှင်းပြလိမ့်မယ်လို့ထင်ပါတယ်။ဒါပေမဲ့တော်တော်တော့ခက်ခဲပါလိမ့်မယ်။ဒီကိစ္စနဲ့ပတ်သက်လို့သမ္မတ Trump ကိုစီးအောင်နိုင်မယ်လို့ဥရောပတိုက်သားတွေကတော့တိတ်ထင်မထားကြပါဘူး
။သမ္မတ Trump နဲ့သမ္မတ Macron တို့ကြား Iran ကိစ္စအပြင်လုံခြုံရေး၊ကုန်သွယ်ရေးနဲ့ Syria အရေးတွေကိုလည်းဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။အင်္ဂါနေ့ညဘက်ကျရင်တော့သမ္မတ Trump ကပြင်သစ်သမ္မတကိုအင်ပြူတော်မှနိုင်ငံတော်ညစာနဲ့တည်ခင်းအပ်ခံမှာဖြစ်ပါတယ်။သမ္မတ Macron ရဲ့American ခီးစဉ်ဗုဒ္ဓဟူးနေ့မှာတော့ American လွှတ်တော်မှာအင်္ဂလိပ်ဘာသာနဲ့မိန့်ခွန်းပြောကြားဖို့ရှိပါတယ်။နှစ်နိုင်ငံကြားရင်းနှီးတဲ့ဆက်ဆံရေးအပြန်အလှန်လေးစားမှုနဲ့ American ပြည်ထောင်စုအပေါ်ချစ်ခင်မှုတို့ကိုအလေးထားပြောမှာဖြစ်တယ်လို့အလီဇေနန်တော်ကထုတ်ပြန်ထားပါတယ်။ဒါရင်မက American လူငယ်တွေနဲ့ထိတွေ့တဲ့အနေနဲ့ဗုဒ္ဓဟူးနေ့ညနေပိုင်းမှာ George Washington တက္ကသိုလ်မှာကျောင်းသားလူငယ်တွေနဲ့ Town Hall တွေ့ဆုံပွဲပြုလုပ်ပြီးတော့ပြင်သစ်သမ္မတ Macron ကအပြန်အလှန်မိန့်ခွန်းတွေကိုဖြေကြားဖို့ရှိပါတယ်ရှင်။